ဆောင်းစီတင်ပို့မှုပိတ်ပင်ထားတာကိုဖျက်သိမ်းဖို့တောင်းဆိုတဲ့ဆန္ဒပြပွဲတွေကိုအင်ဒိုနီးရှားတောင်သူတွေကမြို့တော်ဂျကာတာနဲ့တခြားမြို့အနှံ့အပြားမှာဆင်နွှဲနေကြပါတယ်။စီးပွားရေးရာပေါင်းစပ်ညှိနှိုင်းရေးဝန်ကြီးဌာနရုံးချိတ်မှာတောင်သူတွေကစုရုံးဆန္ဒပြနေကြတာဖြစ်ပါတယ်။ဆောင်းစီထုတ်တဲ့စီယုံသီးတွေအဖြစ်တင်ထားတဲ့ထရက်ကားတစ်စီးနဲ့ဆန္ဒပြပွဲမှာပါဝင်ပါတယ်။ဒေ ဒီလိုဈေးကျနေတာကြောင့်တောင်သူတွေကစိုက်ဖို့တောင်တုံနေနေကြတယ်လို့ဆန္ဒပြနေတဲ့အခြေကတောင်သူယူစလမ်တမ်ရင်းကပြောပါတယ်။အင်ဒိုနီးရှားဟာကမ္ဘာမှာစားအုပ်စုတင်ပို့တာအကြီးအမားဆုံးနိုင်ငံဖြစ်ပါတယ်။အခုလိုပိတ်ပင်လိုက်တဲ့အတွက်ဒုတိယအကြီးအမားဆုံးတင်ပို့တဲ့မလေးရှားနိုင်ငံကဈေးကွက်လိုအပ်ချက်ကိုဝင်ယူဖို့ကြိုးစားနေပါတယ်။အင်ဒိုနီးရှားတောင်သူတွေခံစားနေရတဲ့အချိန်မှာမလေးရှားတ ပြည်ရင်းစားသုံးစီဈေးတွေတက်လာတဲ့အတွက်စားအုပ်စီတင်ပို့မှုကိုအစိုးရကတိုက်တင်ခဲ့တာပါမနေ့ဇူလိုင်လကစားအုပ်စီဈေးတလီတာ13,300ရူပီဈေးကနေဒီနေ့မတ်လမှာ18,000ဈေးထိ135ရာခိုင်နှုန်းတက်ခဲ့တာဖြစ်ပါလေစားအုပ်စီဈေး14,000ရူပီကျသွားတဲ့အထိစားအုပ်စီတင်ပို့တော်ကိုဆက်လက်တိုက်တင်ထားမယ်လို့စီးပွားရေးဝန်ကြီးအယ်လန်ဂါဟာတာတုကပြောပါလေIndicator Politics Indonesia ရဲ့သဘောထားစစ်တမ်းအရသမ္မတချုပ်ကိုဗီဒီယိုတို့အပေါ်မှာထောက်ခံတဲ့ရာဂိုင်နှုန်းကမေလမှာ 58.1 ရာဂိုင်နှုန်းအထိကျသွားခဲ့ပါတယ်။တရုတ်15ခုနှစ်ဒီဇင်ဘာလကလေးကဆိုရင်ဒါဟာအနိုင်ဆုံးထောက်ခံမှုဖြစ်ပါတယ်။ဒီအထက်လူ38,000ကျော်ဖြားနာလာကြတဲ့အတိုင်းမြောက်ကိုရီးယားနိုင်ငံမှာ COVID-19 ကရောဂါပြန့်ပွားမှုကိုရင်ဆိုင်ရမှာစစ်တပ်ကပါဝင်ကူညီလာရတယ်လို့နိုင်ငံတော်ပိုင်ကိုရီးယားဗဟုသတင်းဌာန KCNA ကပြောပါတယ်လူ6ယောက်သေဆုံးသွားခဲ့တဲ့အတွက် AB လနောက်ပိုင်းကလေးကဆိုရင်ဖြားနာသူ13,300ရှိပြီးစုစုပေါင်းသေဆုံးသူ56ယောက်ရှိသွားခဲ့ပါပြီတကယ်ဖြစ်နေတာကဒါတဲ့ပုံနိုင်တယ်လို့ကြွန့်ကျင်သူတွေကတော့ခံမှန်းကြပါတယ်ဈေးဝါးတွေကိုစီမံခန့်ခွဲမှုနဲ့ပတ်သက်ပြီးဝန်ထမ်းတွေရဲ့ဆောင်ရွက်မှုကတာဝန်မဲ့ဆောင်ရွက်မှုဖြစ်တယ်လို့မြောက်ကိုရီးယားကောင်းဆောင်ကင်ဂျောင်အန်ကပြစ်တင်ပြောကြားလိုက်ပြီးတဲ့နောက်တနင်္ဂနွေလုံးမှာကိုဗစ်ကိုရင်ဆိုင်မှုပြင်းစင်လှုပ်ရှားလာကြတာဖြစ်တယ်လို့ကိုရီးယားဘူသတင်းဌာန KCNA ကဆိုပါတယ်ဆက်ယုံတွေကလိုအပ်တဲ့စေဝါနဲ့ပစ္စည်းတွေတိုးထုတ်နေပြီးစေချောင်းဆရာဆရာမတွေနဲ့ကျောင်းသူကျောင်းသားတွေကဖြားနာသူတွေကိုရှာဖွေကုသနေကြတယ်လို့ KCNA ကပြောပါတယ်တော်ကိုရီးယားကကိုဗစ်ကဘေးကူညီဖို့နိုင်ငံအလုပ်စပွဲဝိုင်းထိုင်ဆွေးနွေးဖို့ကမ်းလှမ်းထားပေမဲ့မြောက်ကိုရီးယားကတော့အခုထိမတုံ့ပြန်သေးပါဘူး။ COVID ဆစ်ဆေးရေးဆေးဘူးတွေ၊ဆေးဝါးတွေ၊နှာခေါင်းဆီးတွေနဲ့ကာကွယ်ဆေးတွေကိုပို့ပေးဖို့တောင်ကိုရီးယားကအဆင့်သင့်ရှိကြောင်းတောင်ကိုရီးယားပြန်လည်ပေါင်းစည်းရေးဝင်ကြီးကောင်ချောင်ဆီးကလက်မှတ်ရေးထိုးအကြောင်းကြားထားပြီးမြောက်ကိုရီးယားကိုမြန်မြန်အကြောင်းပြန်ဖို့တိုက်တွန်းလိုက်ပါတယ်။